မြန်မာနိုင်ငံမှာဆက်ရနာသိမှုစန့်ကျင်သူတွေပေါ်ကြမ်းဖက်မှုကိုရှုတ်ချပြီးစစ်တပ်အနေနဲ့ထင်းထင်းသင်းသင်းလှုပ်ဆောင်မှုတိုက်တွန်းတဲ့ဆုံးဖြတ်ချက်တစ်ချက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီကချမှတ်လိုက်ပါတယ
် In accordance with the understanding reached among the members of the council I shall take it that the members of the security council agreed to the statement which will be issued
ညွန်ရေးကောင်စီပေါ်ဝင်ရဲ့သဘောတူညီချက်အရဆုံးဖြတ်ချက်ကိုတရားဝင်တည်ပြုလိုက်တဲ့အကြောင်းလက်ကျဥပဒေဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်ဖီကပေါ်ထူးနေမှာပဲပြောဆိုလိုက်တာပါဗြိတိန်နိုင်ငံကရေးသားတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းမှာအစောပိုင်းကထည့်သွင်းထားတဲ့ဆင်အနာသိမ့်မှုပေါ်ရှုတ်ချတယ်ဆိုတဲ့အသုံးအနှုန်းနဲ့ဆက်လက်ရေးယူလုံဆောင်မယ့်ကိစ္စတွေကိုတော့တရုတ်ရုရှားအိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကကောက်ကွက်တာကြောင့်ဆုံးဖြတ်ချက်တွေကနေခြံထားခဲ့ရတယ်လို့လည်းတန်တမန်တိုင်ဝမ်ကိုကူကပြီးရိုက်တာသတင်းကဖော်ပြပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုငြင်းချမ်းစွာကန့်ကွက်ဆန္ဒပြနေသူတွေကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကအကြမ်းဖက်နေနေမှုကြောင့်ထိခိုက်ဒေဆုံးမှုတွေတိုးလာနေချိန်မှာပဲလူမျိုးရေးကောင်စီမှဆုံးဖြတ်ချက်ချဖို့လက်ခံလိုက်တာပါလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကမြန်မာဆီယာနာပဲနေပေါ်တက်ရောက်မှုရှိမယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ
် I hope that with this statement there will be an increasing conscience in the military in Myanmar
ဖက်စီထားသူတွေအားလုံးကိုပြန်လွတ်ပေးဖို့ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပြည်ပြည်စုံမှုရှိပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုကျိုးပန်းနေတဲ့အခြေအနေမျိုးပြန်ရောက်လာအောင်မဖြစ်မနေလုပ်ဖို့လိုတယ်ဆိုတော့မြန်မာစစ်တပ်အနေနဲ့ပို့ပြီးတော့အတိတ်တရားရှိလိမ့်မယ်လို့ညွှန်လင့်ပါတယ်ဆိုပြီးအတွေ့အမှုချုပ်ကပြောဆိုသွားတာပါဆန္ဒပြပွဲတွေပေါ်နှိမ်နှင်းမှုတွေကြောင့်တည်ဆုံးသူဖြစ်တီပြုတ်နိုင်သူ68ယောက်ရှိတဲ့အကြောင်းလဲကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူစတီဖင်ဒူချာရစ်ရှာဘော်ဒူးနေဒင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်